ရှေ့သတင်းဘက်အတွင်းရောက်လာမဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့ခီးစနက်ပတ်သက်လို့မြန်မာအစိုးရရဲ့သတိပေးထုတ်ပြန်ချက်ဟာဂုံတိတ်ခါမဲတဲ့လုပ်ရဖြစ်တယ်လို့ညွှန်ရောက်ချေဆိုင်HRW လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကဝေဖန်လိုက်ပါတယ်။မြန်မာအစိုးရကသူတို့ဝင်ခွင့်ပြုမထားတဲ့ကုလသမဂ္ဂအချက်အလက်စာဖွေရေးအဖွဲ့ ကျင်းပကြတာပါမတ်အင်ဂျင်နိုင်ကအပြည့်အစုံဆက်ပြီးတော့ပြောပြပေးပါမယ်ရှင်အဲ့ဒီကျင်းညာချက်မှာဇူလိုင်လ10ရက်နေ့ကနေ21ရက်နေ့ထိကြာမြင့်မြန်မာနိုင်ငံခီးစဉ်အတွင်းရဟင်းလီအနေနဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့အချက်လက်ရှာဖွေရေးအဖွဲ့နဲ့လုပ်ငန်းပိုင်းအရရောရှက်မှုရှိစေဖို့မြန်မာအစိုးရကတတိပေးထားတာဖြစ်ပါတယ်
It's really absurd, even just stupid, for the government to make a statement like that.
ဘာကြောင့်လဲဆိုတော့ရဟီလီရဲ့အစီရင်ခံစာမှာရခိုင်ပြည်နယ်ကအခြေအနေတွေပါဝင်မှာဖြစ်ပါတယ်။သူ့ကိုလူအခွင့်အရေးကောင်စီကတာဝန်ပေးထားတဲ့အတိုင်းရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေတွေကိုမဖြစ်မနေထည့်သွင်းဖော်ပြရမှာဖြစ်ပါတယ်။အဲ့ဒီကသတင်းအချက်အလက်တွေကိုကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကယူသုံးမှာဖြစ်ပါတယ်။ဒီတော့အစိုးရကြေညာချက်ဟာဘာအတိတ်ပဲမှမရှိပဲသူတို့ရဲ့လှည့်လည်ရှုမှုနဲ့တိတ်ခါမဲမှုကိုသာဖော်ပြနေပါတယ်။
ဒါအပြင်ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့လုပ်ပိုင်ခွင့်မှာမြန်မာနိုင်ငံတွင်းလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေရှိတဲ့နေရာအလုံးကိုတွားရောက်စုံစမ်းကြည့်ရှုခွင့်ရှိတယ်လို့ Brad Adams ကပြောပါရယ်။တစ်ဖက်မှာတော့မြန်မာအစိုးရဟာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Filippo Grandi ကိုပြည်ခဲ့တဲ့သတင်းပတ်အတွင်းကရခိုင်ပြည်နယ်ကိုတွားရောက်ကြည့်ရှုခွင့်ပြုခဲ့ပါရယ်။ဒါနဲ့ပတ်သက်လို့ Brad Adams ရဲ့အမြင်ကတော့
It's good that they allowed the High Commissioner to visit, but they're ignoring his recommendations.
အခုလူကလည်းမကမဟာမင်းကြီးကိုလာခွင့်ပြုတာဟာကောင်းတဲ့လုပ်ရဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရဟာမဟာမင်းကြီးရဲ့အဆိုပြုတင်ပြချက်တွေကိုမတိကျကြုံပြုထားပါတယ်။သူ့ရဲ့အဆိုပြုချက်ထဲမှာနိုင်ငံသားဖြစ်ခွင့်ကိစ္စပါပါတယ်။ရခိုင်ပြည်တွင်းကထိန်းသိမ်းရေးစခန်းတွေလို့ပြောနိုင်တဲ့ဒုက္ခသည်စခန်းတွေနဲ့ပတ်သက်တဲ့အခြေအနေတွေကို UNHCR အပါအဝင်အခြား UN agency တွေနဲ့နိုင်ငံတကာအစိုးရတွေဟာနှစ်ပေါင်းများစွာကတည်းကတိလာခဲ့ကြတာဖြစ်ပါလေ။မကြသေးခင်ကပဲစခန်းတွေကနေအပြင်ကိုထွက်လာတဲ့ရိုဟင်ဂျာတယောက်အကြမ်းဖက်တိုက်ခတ်ခံရပြီးအသက်ခံရတာကိုသူတို့တွေ့မြင်ခဲ့ကြပါလေ
။2012ခုနှစ်နဲ့16ခုနှစ်တွေမှာအကြမ်းဖက်ကျူးလွန်ခဲ့သူတွေကိုအခုချိန်ထိအစိုးရဟာအပြစ်ပေးအရေးယူတာမျိုးမပြုလုပ်ဘဲအကြမ်းဖက်ခံရတဲ့ရိုဟင်ဂျာမွတ်စလင်တွေကိုပဲသူတို့နေရဲ့ရင်းတွေကနေအတင်းအဓမ္မဒုက္ခသည်စခန်းတွေတည်းပို့ဆောင်ပြီးထိမ့်သိမ်းထားတာဖြစ်ကြောင်း Brad Adams ကပြောပါတယ်။ဒီအခြေအနေတွေကိုဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကပြောင်းလဲပေးဖို့လိုအပ်နေတယ်လို့ဆိုပါတယ်။၆ချိန်မြောက်မြန်မာနိုင်ငံခီးစဉ်အတွင်းရန်ဟီလီဟာရခိုင်ရှမ်းနဲ့ကရင်ပြည်နယ်တွေကို၁၂ရက်ကြာတွားရောက်စုံစမ်းကြည့်ရှုမှာဖြစ်ပါတယ်။ဒီခီးစဉ်နဲ့ပတ်သက်လို့ရန်ဟီလီရဲ့တောက်ကြနေကထုတ်ပြန်တဲ့ကြေညာချက်မှာမြန်မာနိုင်ငံရဲ့နေရအတော်များများမှာလုံခြုံရေးတိုးမြှင့်ချထားကြောင်းသိရပြီးဒါဟာလူခွင့်ရေးအခြေအနေအတွက်အထူးစိုးရိမ်စရာဖြစ်တယ်လို့ရန်ဟီလီကပြောပါရယ်။ပြီးခဲ့တဲ့နောက်ဆုံးခီးစဉ်အတွင်းကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာအစိုးရကလုံခြုံရေးအခြေအနေကြောင့်သူ့ကိုကန့်တက်ခဲ့တဲ့အတွက်အခုတစ်ချိန်မှာတော့အစိုးရဘက်ကပူးပေါင်းဆောင်ရွက်ဖို့မျှော်လင့်ကြောင်းရန်ဟီလီကဆိုပါရယ်။ဒါ့အပြင်အခုတစ်ခေါက်မှာစီးပွားရေးလုပ်ငန်းဆက်မှုလက်မှုဇုံတွေနဲ့ပတ်သက်ပြီးဒေသခံတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဆိုတော့အခြားနေရာဒေသတွေကိုလည်းရန်ဟီလီကတွားရောက်ကြည့်ရှုမှာဖြစ်ပါတယ်။အခုခီးစဉ်ကတွေ့ရှိချက်တွေကိုအောက်တိုဘာလမှာကျင်းပမယ့်ကုလသမဂ္ဂအထွေထွေညီလာခံမှာရန်ဟီလီကအစီရင်ခံတင်ပြမှာဖြစ်ပါတယ်ရှင်။